ဟုတ်ကဲ့ရှင်နိုင်ငံတော်သမ္မတဦးထင်ကျော်ကဒီအေယာဝတီမြစ်ဆုံမြစ်ညာမြစ်ဝမ်းပေါ့နော်ရေအားလျှက်စစ်စီမံကိန်းတွေကိုလေးလာစစ်စစ်သုံးသပ်ဖို့အတွက်ကော်မရှင်တရက်ကိုမနေ့ကဖွဲ့စည်းလိုက်ပါတယ်ဆိုတော့မြစ်ဆုံနဲ့ပတ်သက်ပြီးတော့ဒီကော်မရှင်ကိုအခုလိုဖွဲ့စည်းလိုက်ရတာဘာကြောင့်လို့ဦးရထွတ်အနေနဲ့သုံးသပ်ပါလဲရှင
်သမ္မတဦးပိစိတို့ထက်မှာတော့မြစ်ဆုံကိစ္စစီမံချက်ကိုဆိုင်းငံ့ယူမှာဆိုင်းငံ့ထားကြတဲ့ကြောင့်မလို့နှစ်ဖက်လုံးတော့အခြေအနေရောဖြစ်နေတာပေါ့အဲ့တော့သမ္မတဦးထင်ကျော်အနေနဲ့ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှနှစ်ဖက်အစိုးရရောကုမ္ပဏီရောပြည်သူတွေကြားမှာပါတိကျတဲ့အခြေတခုရှာဖို့စူးစမ်းရလို့ကျွန်တော်မြင်ပါတယ်ဒါအကျိုးဆိုးရမယ့်လုပ်ရလို့လည်းကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့သမ္မတဦးသိန်းစိန်လက်ထက်တုန်းကဒီမြစ်ဆုံစီမံကိန်းကိုရန်နာဖို့အတွက်အဓိကဆုံးဖြတ်လိုက်ရတဲ့အကြောင်းအရင်းနဲ့ပတ်သက်ပြီးတော့ရောဟိုအခုချိန်မှာဦးရထွတ်ဘာများပြန်ပြီးပြောပြနိုင်မလဲရှင်ဟုတ်ကဲ့
ကျွန်တော်တကူကတော့အဲ့ဒီချိန်မှာတော့ပြည်သူရဲ့ဒီမြစ်ဆုံပေါ်မှာရှိတဲ့စိုးရိမ်ပူပန်မှုတွေကအရင်ကြီးမားတာပေါ့အဲ့တော့အရင်ကြီးမားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီစီမံကိန်းနဲ့ပတ်သက်တော့မှပြန်လည်စဉ်းစားနိုင်ဖို့အချိန်ယူရတဲ့အနေနဲ့ကျွန်တော်ဆိုင်းငံ့ထားခဲ့တာပေါ့ဆိုင်ငံ့ယူမဆိုင်ငံ့ငယ်ဘယ်လိုမှတိကျတဲ့အခြေတခုကိုရှာနိုင်မှုတွေမလုပ်နိုင်ခဲ့တာတော့ကျွန်တော်တို့ဘက်မှာအားနည်းချက်လို့လည်းပြောလို့ရပါတယ
်ဟုတ်ကဲ့ရှင်ဆိုတော့အခုဒီမြစ်ဆုံနဲ့ပတ်သက်ပြီးတော့လေးလာသုံးသက်ရေးကော်မရှင်ဖွဲ့စည်းလိုက်တာဟာအခုလာမယ့်ဩဂုတ်လ18ရက်နေ့ဒေါက်ဆန်းစုကြည်တရုတ်ပြည်သွားမယ့်ခီးစဉ်နဲ့လည်းဒါတိုက်ဆိုင်နေပါတယ်နော်ဒါကြောင့်မလို့ဒီခီးစဉ်အတွင်းမှာဒီတရုတ်နဲ့ပတ်သက်တဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုကိစ္စမြစ်ဆုံတို့လက်ပံတော်တို့ဟာအရေးကြီးတဲ့အခန်းကဏ္ဍမှာပြောဆိုလာနိုင်တာရှိရဲဆိုတဲ့သုံးသက်ချက်တွေလည်းရှိပါတယ်ဒီပေါ်မှာရောဦးရထွတ်ဘယ်လိုမြင်ပါလဲရှင်
ကျွန်တော်လည်းအဲ့လိုမြင်ပါတယ်ခင်ဗျာမြစ်ဆုံစီမံကိန်းကိုကျွန်တော်ဆိုင်းငံ့လိုက်ပြီးတဲ့နောက်ပိုင်းမှာတရုတ်နိုင်ငံကအရေးကြီးတဲ့ရင်းနှီးမြှုပ်နှံမှုတွေဒီမှာနိုင်ငံဝင်လာတဲ့နေရာမှာဒီစုံတရာတို့တုံ့ဆိုင်မှုတွေရှိနေတာပေါ့အဲ့တော့အဲ့လိုတုံ့ဆိုင်မှုတွေပတ်သက်လို့တိကျတဲ့အခြေတခုရှာနိုင်မှုတွေကြိုးစင်ပြင်ဆင်ပြီးတော့မှလုပ်သွားတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ရှင်ဆိုတော့အခုဖွဲ့စည်းလိုက်တဲ့ကော်မရှင်အနေနဲ့တကယ်လို့ပေါ့နော်ဒီမြစ်ဆုံစီမံကိန်းကိုပြန်စတင်တယ်လို့ဆုံးဖြတ်ခဲ့တယ်ဆိုရင်ဒီမြေဆုံနဲ့ပတ်သက်ပြီးတော့ကန့်ကွက်ထားကြတာမို့လူတို့ကရောဒီကျေနပ်မှုရှိနိုင်မှာမလားရှင်ဟုတ်ကဲ့
တခုရှိတယ်ခင်ဗျားတို့ကျွန်တော်တို့ပြောတော့မြေသူ့ရဲ့ကော်မရှင်ရဲ့ဟာကမြေဆုံတခုရဲ့မို့မြေဆုံရဲ့အပေါ်ဘက်မှာကျွန်တော်ထင်တယ်ရေသုံးခန်းရသဘောတူထားတဲ့စီမံကိန်း56ခုရှိသေးတယ်အဲ့တော့အဲ့56ခုကအားလုံးကိုချုပ်ပြီးသုံးသပ်တာဖြစ်တဲ့အတွက်ကြောင့်မလို့သုံးသပ်လိုက်တဲ့အချိန်မှာပထမဆုံးကတော့ဘေဟာရီယာစိုင်းငံ့ထားလို့မှဘေဟာရီယာဒုတိယနဲ့ဆိုတဲ့အဖြေထွက်လာမှာပေါ့နှစ်ကတော့အဲ့ဒီအဖြေမဆက်ခင်မှာသမ္မတဦးထင်ကျော်စာရမှာပါတယ်လို့လည်းပြည်သူတွေရဲ့စိုးရိမ်ပူပန်မှုတွေကိုလည်းကျွန်တော်အဓိကထည့်သွင်းစဉ်းစားမယ်ဆိုတော့ကျွန်တော်ယုံကြည်တာကတော့အဲ့ဒီကော်မရှင်စင်ဟာသာထွက်လာလို့ရှိရင်တော့အားလုံးလက်ခံနိုင်တဲ့အခြေတခုရမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့တကယ်လို့ပေါ့နော်ဒီမြစ်ဆုံစီမံကိန်းကိုဟလာရက်ဆိုင်တင်တယ်လို့အခုလက်ရှိအစိုးရကဆုံးဖြတ်လိုက်တယ်ဆိုရင်တရုတ်နိုင်ငံနဲ့ဆက်ဆံရေးထိခိုက်သွားနိုင်စရာရှိပါလားရှင်ဦးရထွတ်ဘယ်လိုသုံးသပ်ပါလဲရှင်
ကျွန်တော်မြင်တာတော့ရက်ဆိုင်နယ်လို့ကျွန်တော်ပြောလို့ရှိရင်ကုမ္ပဏီကလုပ်ထားတဲ့ညှိနှုံနှံမှုတွေနဲ့ပတ်သက်တဲ့အဖြေပါသူတခါလဲပါလာမယ်ထင်တယ်။ဒါအောင်လို့ကျွန်တော်ထင်တာတော့ရက်ဆိုင်နယ်ဖြစ်စေဆက်လုပ်ပြီးဖြစ်စေနောက်ဆက်သွယ်သက်တာဘလို့ဖြေရှင်းမယ်ဆိုတဲ့အဖြေပါတခါလဲပါလာမယ်တဲ့ကြောင့်မလို့ပြောပြီးတော့ထိခိုက်စရာမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့နောက်ဆက်တွဲဖြေရှင်းစရာဆိုတဲ့နေရာတွေမှာဘလို့မျိုးအချက်တွေပါဝင်လာဖို့ရှိနိုင်မလဲရှင်
။ပထမတစ်ခုကတော့တကယ်လို့မြေဆုံစီမံကိန်းကိုရက်ဆိုင်လိုက်မယ်ဆိုရင်အခုချိန်ဒီသက်ဆိုင်ရာကုမ္ပဏီရဲ့ညှုံ့နှံထားတဲ့ရင်းနှီးမြှုပ်နှံမှုတွေကိုဘယ်လိုဆက်လုပ်မလဲဆိုတဲ့ပြဿနာပေါ့။ဒါကိုတော့ပါဖြေကျွန်တော်ရှာမှာပေါ့။အဲ့လိုဖြေရှာနိုင်မှာဆိုလို့ရှိရင်တော့တရုတ်နိုင်ငံရဲ့ရေချေရင်းနှီးမြှုပ်နှံမှုတွေပေါ်မှာထိခိုက်နိုင်စရာမရှိဘူးလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့။မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ပေါ့နော်။သမရဦးသိန်းစိန်လက်ထက်တုန်းကဒီတရုတ်ကုမ္ပဏီတွေနဲ့ဘယ်လိုကုတ်ဒီကဝတ်တွေများရှိခဲ့ပါလဲရှင်။ဦးရထွတ်ဒါနဲ့ပတ်သက်ပြီးတော့များဟိုဘာများပြောပြနိုင်မလဲရှင်
။မြေဆုံစီမံကိန်းကတော့သမရဦးထင်ကျော်ဆိုရလို့ပဲကျွန်တော်တို့ကဒါမျိုးဆိုရလေထက်တော့ချုပ်ဆုပ်ထားတဲ့စာချုပ်စက်ပြမှာကျွန်တော်အကောင့်တွေပို့ဖို့ရဆက်လုပ်ခဲ့တာပေါ့ဆက်လုပ်ခဲ့တဲ့ကြောင့်မလို့တဲဝင်ကျွန်တော်သိတာတော့အဲ့ဒီစာချုပ်မှာပါတဲ့ဒဂရီကုတ်တွေပဲကျွန်တော်လည်းသိပါတယ်အဲ့ဒီစာချုပ်ကိုလက်မှတ်ထိုးတဲ့အချိန်မှာတော့နောက်ကွယ်မှာဗာဂရီကုတ်ရှိတယ်ဆိုတော့ကျွန်တော်တော့မသိ
ဟုတ်ကဲ့ဆိုတော့ဥပမာဒီဂရီကုတ်တွေထဲမှာဘယ်လိုအရေးကြီးတဲ့အချက်တွေကအဓိကရှိနေမလဲရှင်ဟုတ်ကဲ
့အဲ့ဒါတော့ဗျာဒီစာချုပ်ကိုဟိုပြန်လဲသုံးသပ်တဲ့စီဝေးစီကိုကျွန်တော်တက်ခွင့်မရတဲ့တို့ကြောင့်မလို့အဲ့ဒီမှာစာချုပ်မှာပါတဲ့အသေးသေးချက်တွေတော့ကျွန်တော်မသိဘူး။သို့တော့နိုင်ငံကလည်းချုပ်ထားတဲ့စာချုပ်ဖြစ်လို့ကြောင့်မလို့စာချုပ်ဖြတ်သိမ်းမယ်ဆိုရင်တော့တစ်ခါတစ်ခါကဘယ်လိုလုပ်ရမလဲဆိုတဲ့အချက်တွေတော့ပါမှာဖြစ်မှာပေါ့။အခုကော်မရှင်အဲ့ဒီချက်တွေကိုပါအခြေခံလို့စဉ်းစားမယ်ဆိုကျွန်တော်ထင်တယ်
။ဟုတ်ကဲ့ဒီမြန်မာနိုင်ငံမှာဒီရေးကြီးဆုံးကငြိမ်းချမ်းရေးကိစ္စဖြစ်နေတယ်ဟလားဒီ NLD အစိုးရအနေနဲ့လည်းငြိမ်းချမ်းရေးရဖို့အတွက်ကိုပြီးအဓိကထားပြီးတော့လည်းအခုလှုပ်ဆောင်နေရတွေ့ရပါတယ်။ဒါပေမဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆိုတဲ့ကိစ္စမှာတရုတ်နိုင်ငံဟာအရေးကြီးတဲ့ဒီစိတ်တပိုင်းမှာလည်းရှိနေတယ်ဆိုတဲ့အခါကျတော့ဒီတရုတ်နဲ့ကြီးကတော့စီးပွားရေးကိစ္စမျိုးတွေမှာဟိုမျက်နှာပြည့်ရမယ်ဟလာတရုတ်နဲ့ဒီအပြန်အလှန်နားလည်မှုတွေပေးရမယ်အနေအထားမျိုးတွေကိုလက်ရှိအစိုးရအနေနဲ့ဟိုအဖြစ်ခံမှာမလားရှင်ဒီပေါ်မှာရောဦးရထွတ်ဘယ်လိုများသုံးသပ်ပါလဲရှင
်နောက်ဆုံးတစ်ခုကတော့ကျွန်တော်တို့ကဟလာဒီပြစ်ခတ်ရဆဲယူလက်မှတ်မထိုးသားသေးတဲ့အဖွဲ့တွေအားလုံးညီပါးက ငါအောက်မှာရှိတဲ့နှစ်ဖွဲ့လောက်ကတော့ဂျန်နဲ့ဖွဲ့ပြီးအစုကတရုတ်နယ်စပ်မှာအခြေပြုထားတဲ့ဖွဲ့ပြီးတော့ကျွန်တော်ငင်းငယ်ကိစ္စမှာတရုတ်ရဲ့အရေးပါမှုခန့်ကဏ္ဍကြီးမားတယ်ဆိုတော့ကျွန်တော်အလုပ်လက်ခံထားပြီးတော့ဒုတိယချက်ကတော့ဘာပဲပြောတိုက်ဆိုင်မှုလို့ပြောမြေဆုံစီမံကိန်းရိုက်ဆိုင်လိုက်ပြီးတဲ့နောက်ပိုင်းမှာဒီမြောက်ပိုင်းဒေသတွေမှာတိုက်ပွဲဖြစ်ပွားမှုတွေကျေပြန့်လာတယ်စတော့ဖြစ်လာခဲ့တယ်ဆိုတော့အမှန်ပဲလေဒါမှမဟုတ်ကျွန်တော်တို့ထင်တယ်အခုမြေဆုံနဲ့ပတ်သက်လို့အလုပ်လက်ခံနိုင်တဲ့ဒီတစ်ခုကိုရှာဖို့ခြင်းဒီငင်းငယ်ရေးနဲ့နောက်တရုတ်နိုင်ငံဆက်ဆံမှာအထောက်အကူဖြစ်လိမ့်မယ်လို့ကျွန်တော်ယုံကြည်တယ်နေနေလုပ်တင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်ဆုံးမိကုံးလေးတစ်ခုမေးချင်ပါတယ်ရှင်အခုနိုင်ငံတော်သမ္မတကဖွဲ့စည်းလိုက်တယ်ဒီမြစ်စုံနဲ့ပတ်သက်တဲ့သုံးသက်ရေးကော်မရှင်အနေနဲ့ပေါ့နော်ဒီမြစ်စုံအပါအဝင်ဟလာမြစ်စုံနဲ့ပတ်သက်တဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဘလို့အဓိကထားပြီးတော့လေ့လာသုံးသက်တင်တယ်လို့ဥယျာထုတ်ဘလို့မြင်ပါလဲရှင
်ကျွန်တော်မှာလိုအပ်ချက်နှစ်ခုရှိတော့ဗျာကျွန်တော်နိုင်ငံမှာဆက်ပြီးဖွံ့ဖြိုးတိုးတက်ဖို့နောက်ကချင်ပြည်ဖွံ့ဖြိုးတိုးတက်ဖို့မြစ်စစ်တအားဘာလို့ခုလိုတာပေါ့ဒုတိယချက်ကတော့အဲ့ဒီလက်စစ်တအားကိုယူတဲ့အခါမှာတောင်ကုန်းရှင်ပြည်ခဲ့မှုအ ਨੇ ဆုံးနဲ့အဲ့ဒါကအဲ့ဒီအလက်စစ်စီမံကိန်းဒေသမှာရှိနေတဲ့ဒေသခံပြည်သူတွေအတွက်အကျိုးအများဆုံးရဖို့လိုတာပေါ့အဲ့တော့ကော်မရှင်နေနဲ့ကတော့အဲ့ဒီအဓိကလိုအပ်ချက်နှစ်ခုကြားထဲကနေပြီးတော့မှအဖြေရှာမယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဥယျာထုတ်ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်